ဆရာတို့ဒီရခိုင်ပြည်နယ်အတွင်းမှာဒီရဲတပ်ဖွဲ့ဝင်တွေနဲ့မွတ်စလင်တွေနဲ့ပဋိပက္ခဖြစ်တယ်လို့ကျမတို့သိရလို့ပါရှင်။ဘာကြောင့်ဖြစ်တာလဲ၊ဘယ်နေရာမှာဖြစ်တယ်ဆိုတာကိုသိလို့ရမလားရှင်
။ဖြစ်တာမောင်နှုံမြို့နယ်မှာပါ။ဟိုဒု73ရဲ့ညကပေါ့နော်။ခရီးမြိုင်ရွာမှာရှိတဲ့ဟိုရဲကင်းကပေါ့နော်။ရဲတပ်တက်ကြီးဦးအောင်ကျော်သိန်းကောင်းဆောင်နဲ့ရဲတပ်ဖွဲ့ဝင်9ယောက်ပေါ့နော်။နောက်တစ်ခါဟိုယာအိမ်မှုတွေရာရကစီးတွေပါတဲ့အဖွဲ့တွေကလက်ကင်းလုံးနေတဲ့အခါအဲ့ဒူရှီယာတန်ဆိုတဲ့ရွာကိုအဲ့လက်ကင်းအဖွဲ့ဝင်တာပေါ့နော်ဝင်သွားတဲ့အခါရွာစာတင်ကျောင်းသားမှာလူချို့ကမိလုံနေတယ်တဲ့မိလုံနေတော့ရဲတွေဝင်လာတဲ့အခါကျတော့အိုကြဟိတ်ကြပေါ့နော်ရဲတွေကငါတို့လက်ကင်းလုံးတာမင်းတို့နဲ့ဘာမှမဆိုင်ဘူးလို့ပြောတဲ့အခါမှာလူတွေကနည်းနည်းရိုးရိုးရိုးဖြစ်သွားတယ်ဓာတ်နဲ့ခုတ်ဓာတ်နဲ့ခုတ်လို့អော်တယ်တဲ့အဲဒီဘင်္ဂလီတွေကဟောတော့ရဲတွေကနောက်ဆုတ်လာတယ်နောက်ဆုတ်လာတဲ့အခါကျတော့သူတို့ပြန်ပြီးတော့အဲဒီခရီးမြိုင်ဖက်မှာရှိတဲ့ရဲကင်းမှာလူပြန်စစ်တဲ့အခါကျတော့အဲဒီတက်ကြကြီးအောင်ကျော်သိန်းပြိမိပြီးတော့ကျန်းနေခဲ့တယ်တက်ကြကြီးအောင်ကျော်သိန်းနဲ့အတူ M20 နဲ့မောင်ပြန်ရိုင်ဖယ်တစ်လက်လဲပါသွားတယ်ဟိုဒီနေ့အထိတော့လူလဲမတွေ့ဘူးအလောင်းလဲမတွေ့ဘူးအဲဒီဖြစ်နေတာပေါ့နော်တော်ရှိတဲ့လူတွေကတော့ကအိမ်လိုက်ရွာတွေမှာပိတ်ဆို့ပြီးတော့ရှားဖွေနေတယ်လို့ဒီလိုသတင်းလေးရပါလားခင်ဗျာ
ဆိုတော့ဒီရက်တက်တက်ကြီးပြောင်းနေတာတိတိချင်းကိုဒီစစ်စဲစုံစမ်းတာတွေမရှိလို့လားရှင့်ဘာကြောင့်လဲဆိုတော့အခုတိတိကိုရှာမတွေ့ဘူးဆိုတော့ဒီကိစ္စကလေ
ရှိပါတယ်အဲ့ခပြေးလာတဲ့လူတွေကသတင်းပေးတာပေါ့ဒီလိုဖြစ်တယ်ဆိုတဲ့အခါကျတော့အဲ့မှာရှိတဲ့လူတွေတောင်ဝင်ယူတဲ့အဖွဲ့တွေစုပေါင်းပြီးတော့နေ့နှစ်နာရီလောက်ကိုအဲ့ရွာထဲကိုဝင်ပြီးတော့ရှားတာပေါ့နော်အဲ့ရက်တက်တက်ကြီးအောင်ကျော်သိန်းကိုထုတ်ပြဖို့အတူလည်းနဲ့ကြံနဲ့ဟာလည်းနဲ့ဒီပါရီရဖို့အတွက်ဆောင်ရွက်တယ်နော်မင်းနဲ့နှစ်နာရီလောက်ကနေဆိုတော့မင်းရတည်းရဲ့ဘာမှတော့မထူဘူးဆိုတော့ဒီညနေလဲကျွန်တော်မောင်းတော့ကိုနည်းနည်းလှမ်းမိကြည့်တဲ့အခါကျတော့ဒီညနေခေရတက်ကြကြည့်ကိုမတွေ့သေးဘူးလည်းနဲ့လည်းမတွေ့သေးဘူးလို့တရေရတယ်ဗျ
ပြီးခဲ့တဲ့ဒီနှစ်ကုံကလည်းစစ်တွေမှာပဲဒီမွတ်စလင်တွေနဲ့ဒီရဲတပ်ဖွဲ့ဝင်တွေနဲ့ပြည်ပခဖြစ်ပြီးတော့ရဲတပ်ဖွဲ့ဝင်တူတိတ်ဆုံးခဲ့ကြရတယ်ဆိုတော့လေအခုဒီဖြစ်ရက်တွေအပေါ်မှာဆရာအနေနဲ့ဘယ်လိုများပြောနိုင်မလဲဒီမွတ်စလင်ဘာသာဝင်တွေနဲ့ပတ်သက်ပြီးတော့ဆရာတို့အစိုးရဖွဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေတာတွေရောရှိပါလဲရှင့
်ကျွန်တော်တို့ကတော့ကလုံခြုံရေးတွေဒီလိုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့လုံခြုံရေးတွေဒီနေ့ကြက်ကြက်နဲ့စီးနေခန်းနဲ့ဖြစ်ဖို့ဒီလိုပဲခန့်ကြုံကြရတာပေါ့ဗျာသူအဖွဲ့ကတော့ကသူတပြင်းကတော့ဒီနေရာတွေကတော့ကလုံခြုံရေးအစည်းအဝေးတွေမှာသူတို့အစီအမံတွေရှိပါလိမ့်မယ်လုံခြုံရေးအစည်းအဝေးတွေမှာဆိုတော့ကျွန်တော်မတည့်ရဘူးလေကျွန်တော်ကတော့အဲ့ဒီလုံခြုံရေးအစည်းအဝေးမှာဆုံးဖြတ်တာတွေဘယ်လိုလုပ်တယ်ဆိုတာတော့သိမသိဘူးဗျာ
အခုဒီအစိုးရမကြခင်ကောက်တော့မဲ့တကောင်စင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီမွတ်စလင်တွေရခိုင်ပြည်နယ်ထဲကိုနီးလန်းမျိုးမျိုးနဲ့ဝင်ရောက်နေတယ်လို့လည်းကြားရပါတယ်ဆရာတို့အနေနဲ့ရောရှင်အဲ့ကိစ္စကိုဘယ်လောက်သိရှိထားပါလဲရှင
်ဝင်နေဆိုတာတော့ကျွန်တော်တို့ဘက်ကတော့တရားဝင်ပေါ့နော်သိရှိရတာတွေမရှိပါဘူးဒီတခုတော့ရှိတာပတရားလေးဝီမားတွေဖြစ်နိုင်တယ်နေသက်လူကြီးတွေကတော့ဒီမှာတိတိကျကျလုပ်နေတာတွေရှိပါတယ်အများကြီးတချို့ကတော့အဲ့ဒီဝင်နေတော့နေကြတယ်ထွက်တဲ့တော့နေကြတယ်အဲ့ဝင်တဲ့လူရှာထွက်တဲ့လူဖမ်းဆိုတဲ့ကလည်းဒီလိုလိုအဲ့လူတွေ့ရဘူးခင်ဗျာတော့
ဒီရခိုင်ပြည်နယ်အတွင်းမှာကဒီမွတ်စလင်တွေနဲ့ဒေသခံတွေကြားမှာအဆင်မပြေတာတွေပြည်ပခတွေကလည်းဒီလိုခဏခဏဖြစ်နေတော့ဒီအရာတွေကိုအဆင်ပြေမဲ့နီလန်းတစ်ခုခုများပေါ့လေဆရာတို့ရှိထားတွေ့ထားပြီလားဆရာ
ကျွန်တော်တို့တော့အဆင်ပြေမဲ့နီလန်းမျိုးစုံကိုသုံးနေတာပါပဲဒါပေမဲ့လောလောဆယ်အခုချိန်ထိတော့ချိုးချိုးချီချီအဆင်ပြေသွားတာတော့မတွေ့ရသေးဘူးကျွန်တော်လည်းနီလန်းပေါင်းစုံပေါ့နော်ဘလူးနီလန်းနဲ့အဆင်ပြေမလဲဒါတွေတော့ကျွန်တော်တို့ INGO တွေနဲ့ရောပေါ့နော်နောက်ပြီးတော့ဒီအနေနဲ့ပတ်သက်ပြီးတော့ UNDP တို့ကလည်းဝင်ရောက်ပြီးတော့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်။ပြင်သားတော့တစ်ဖက်ကတော့ကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်စဉ်းစားလို့လုပ်တော့လုပ်တာပေါ့ဗျာ။ဒါပေမဲ့အကုန်လုံးကတော့အခုအချိန်နေ့ထိကတော့ကချိုးချူယူဖြစ်တာတော့တိတ်မတွေ့သေးဘူးနော်
။ဟုတ်ကဲ့။ဒါပေမဲ့ဆရာတို့ဒီရခိုင်ပြည်နယ်အတွင်းကဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒေသခံတွေရဲ့လက်မခံတာတွေလည်းရှိနေတော့ဒီနောက်ဒီနိုင်ငံတကာအဖွဲ့တွေကလည်းအခုသူတို့ဒီရခိုင်ပြည်နယ်အတွင်းမှာကူညီရေးလုပ်တဲ့အခါမှာပေါ့လေသူတို့ဟန်အတားတွေကြုံရတယ်ဆိုပြောတာမျိုးတွေလည်းရှိရဆိုတော့ဒီကိစ္စတွေရောဆရာတို့အနေနဲ့ဘယ်လိုများကင်တွယ်ဆောင်ရွက်နေပါလဲရှင့
်ကျွန်တော်ဒီဖြစ်တဲ့အလေးတွေနဲ့ကျွန်တော်ကိုယ်တိုင်သိတာလေးတွေပေါ့နော်သွားဆင်းတဲ့အခါတော့အဓိကတော့ဖွင့်လင်းမြင်တာမှုပဲတောင်းဆိုကြတာပါအောက်ကကွန်ရက်တွေဆိုတဲ့အဖွဲ့လေးတွေနဲ့ကျွန်တော်တို့ကသွားပြီးတော့ရှင်းလင်းပြတာပေါ့နော် NGO ဆိုတာကတော့ကပြည်ထောင်စုအစိုးရနဲ့ပဲ MOU ထိုးတယ်ထိုးတဲ့အခါမှာပြည်내အစိုးရတော့ကသူတို့သွားလာလှုပ်ရှားဖို့တော့ခွင့်ပြုရတယ်သူတို့လုံခြုံရေးတွေတော့လည်းဆောင်ရွက်ပေးရတယ်သူတို့ကတော့လူမှုရေးလုပ်တယ်ပေါ့လေစိုက်ကြည့်တယ်ဆိုသူများတို့ကဘာကိုမကျင့်တတ်တာတော့ဖြစ်တာတော့အောက်ရှိမှာမြင်ကြည့်တဲ့အခါကျတော့သူတို့ကလည်းသူစဉ်းကူကမလာရဘူးလို့မဟုတ်ဘူးသိမြင်တာခုပေါ့နော်ပြီးရင် ရင်းလီဒုက္ခတွေတွေနဲ့ရခိုင်ဒုက္ခတွေတွေကိုဆက်ဆံမှုမှာတန်းတူဆက်ဆံဖို့ပေါ့နော်ဆိုတော့ရခိုင်ဒုက္ခတွေကိုတော့ဥစားမပေးရင်းလီဒုက္ခတွေကိုဥစားပေးအဲရင်းလီကိုဝင်လိုက်ထွက်လိုက်ဆိုတော့လူတွေကမယုံကြည်တာဒီလူတွေဘာလို့လဲတလဲမသိဘူးတောင်းပြီးတော့ဆိုပြီးတော့အဲ့လိုဖြစ်တာပါပဲ
ဆရာဦးလှသိင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့